တော်တဆင်များရှင်မြန်မာနိုင်ငံကအချင်းထောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တဲ့နိုင်ငံရေးအချင်းသားတွေကိုလိုအပ်တဲ့အကူအညီတွေထောက်ပံ့ပေးနိုင်မှုအတွက်ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံကနိုင်ငံရေးအချင်းသားဟောင်းတွေစုပေါင်းပြီးအသင်းအဖွဲ့လေးတစ်ခုထူထောင်ခဲ့ကြပါတယ်။ဒီတောင်းနဲ့ပတ်သက်ပြီးဒေါ်လာလတန်းနဲ့ဥကြော်ကြော်သိန်းတို့ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ရှင်မြန်မာနိုင်ငံနဲ့နေသချင်းဆက်နေတဲ့မဲဆောက်မြို့မှာမြန်မာနိုင်ငံ၏အကျဉ်းသားဟောင်းတွေကရန်ကုန်ရှိမြန်မာစစ်စုရကဖမ်းဆီးအကျဉ်းချထားဆဲရှိတဲ့သူတို့ရဲ့ရဲဘော်တွေအတွက်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။နိုင်ငံ၏အကျဉ်းသားဟောင်းများအနေနဲ့ AAPPB ခေါ်နိုင်ငံ၏အကျဉ်းသားများကူညီဆောက်ရှောက်ရေးမြန်မာနိုင်ငံဆိုတဲ့အတင်းကြီးကိုတက္ကသိုလ်ထောင်ကဖွဲ့စည်းခဲ့ပြီးမြန်မာပြည်တွင်းအချင်းတော်တွေနဲ့အချင်းစခန်းတွေမှာနိုင်ငံ၏အချင်းသားပေါင်း 1,500 ကျော်ရဲ့အခြေအနေကိုအကဲခတ်စောင့်ကြည့်နေတာဖြစ်ပါတယ်။လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ပြတဲ့ Amnesty International ကမြန်မာနိုင်ငံတစ်ခွန်းနေရာပေါင်း 1,000 လောက်မှာနိုင်ငံ၏အချင်းသားတွေကိုဖမ်းဆီးထားတယ်လို့ယူဆရကြောင်းပြောပါတယ်။ AAPPB ရဲ့ပြောခွင့်ရပုဂ္ဂိုလ်ကိုတိတ်နိုင်ကလက်ဆောက်ရှိသူတို့ရဲ့ပြကန်းနဲ့ပတ်သက်လို့
အတန်းလည်းဆိုကျွန်တော်တို့ကအကျဉ်းထောင်ထဲရဲ့ဘဝတွေအကျဉ်းထောင်ရဲ့အခြေအနေတွေကိုဟိုထင်ရနိုင်အောင်လို့ကျွန်တော်တို့ကြားရတာဖြစ်တယ်။ဆိုတော့ဥမာကျွန်တော်တို့စပြီးတော့ကျွန်တော်တို့ပြကားနေတဲ့ဝင်မယ်ဆိုလို့ရှိရင်အကျဉ်းထောင်ထဲဝင်ရသလိုပဲကျွန်တော်တို့ဒီခေါင်းငုပ်ပြီးတော့အပေါက်ချင်းချင်းလေးရနေပြီးတော့ဝင်သွားရမှာဖြစ်တယ်။ဆိုတော့အထက်ရောက်တာနဲ့ကျွန်တော်တို့ဒီထောင်နိုင်ရည်ပုံရုံးတွေတန်ချိန်ကြီးတွေဘူးစင်တွေကျိုးတတ်ကြီးဒါတွေတွေ့ရပါဖြစ်တယ်ဆိုတော့ကျွန်တော်တို့အဓိကဒါကိုပြရတဲ့ရည်ရချက်ကတော့ကျွန်တော်တို့ဒီနိုင်ငံတကာမှာရှိနေတဲ့မြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားတဲ့ဒီနိုင်ငံတကာအတိုင်းဝိုင်းကိုအဓိကဥတည်ပြီးတော့ကျွန်တော်တို့ဖွင့်ထားတာပါဆိုတော့ကျွန်တော်တို့ပြကားလေးကိုနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအက်တယ်တွေကအနေဆုံးမလာဘူးဆိုရင်ဟိုတလောက်ကိုအဖွဲ့တရာလောက်တော့လာပါတယ
်ကိုမျိုးမြင့်ဟာ APP အဖွဲ့ဝင်သူဖြစ်ပါတယ်သူဟာ1982လပိုင်းလောက်ထိမြမတက်မတော်အင်ဂျင်နီယာတက်မှာတာဝန်ထမ်းဆောင်ခဲ့ပြီးဘုံပေါက်ကွဲမှုတစ်ခုကြောင့်ခြေတစ်ဖက်လက်တစ်ဖက်ဆုံးရှုံးခဲ့ရပါတယ်။1989ခုနှစ်မှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးသူအဖမ်းခံခဲ့ရပါတယ်။အဲ့ဒါဟာမြမပြည်ထောင်အတွင်းမှာ15နှစ်လုံလုံကုန်ဆုံးခဲ့ရတဲ့အစပဲလို့ပြောပြီးအဲ့ဒီကာလတွေအတွင်းထပ်ခါနှိပ်စက်ညှဉ်းပန်းခံခဲ့ရပါတယ်တဲ့။သူ့ကို၃ချိန်တိုင်စစ်ကြောရေးစခန်းကိုပို့ခဲ့ရမှာသူ့အတွေ့အကြုံကိုတော့
ဒါနဲ့ဒုတိယကြိမ်ဖက်ခါတဲ့ကိစ္စလည်းကြာတယ်ကျွန်တော်ကအဲ့လိုအဲကွန်မြူနစ်ပါတီပါဝင်ပေါ့ဒါနဲ့ကိုင်ရဲဆိုလို့နဲ့ပြောပါပြီ1986ခုနှစ်တည်းကပြောပါပြီဆက်သွယ်တယ်ဆိုတော့ဆွတ်တက်ကြီးကပါလာတယ်အဲ့ဒါတခုဒါနောက်တစ်ခုကအဲစစ်မြေပြင်မှာပေါ့အဲကွန်မြူနတီရဲ့လက်ချက်တော့ကျွန်တော်ခန္ဓာကိုယ်စိတ်ပိုင်းနဲ့ဒီလောက်ဆုံးရှုံးခဲ့ရတယ်ဒါတော့ကွန်မြူနတီကိုစိတ်မနာပါနဲ့မင်းကကွန်မြူနတီနဲ့ဆက်သွယ်ပြီးတော့ဘာလို့ဆန့်ကျင်မှုလုပ်တယ်ဆိုတော့ဆွတ်ချက်ကတခုအဲ့ဒါနံပါတ်1နံပါတ်3တစ်ချိန်တုန်းကကျွန်တော်ကစစ်သားဟောင်းဖြစ်ခဲ့တယ်ပေါ့စစ်သားဖြစ်ခဲ့တယ်ပေါ့ဗျာစစ်သားဖြစ်ခဲ့ပြီးသူစစ်တပ်ကိုပြန်ဆန့်ကျင်တယ်ဒီမိုကရေစီရေလှောင်ရှားမှုကိုသူတို့ကစစ်တပ်ဆန့်ကျင်လှောင်ရှားမှုလို့သူတို့ကအဲ့လိုနားလဲတာပဲအဲ့ဒါကြတော့ကျွန်တော်အပေါ်မှာတခြားလူတွေတက်ပို့ပြီးသူတို့လည်းပို့ပြီးနာကြည့်တာတွေရှိတယ်ပို့ပြီးခါအသီးသီးမုန်းတီးတာတွေရှိတယ်အဲ့ဒါဆိုပါတော့ကျွန်တော်ဒုတိယတစ်ခေါက်ပေါ်လိုက်စခန်းကိုစစ်ကြောရေးစခန်းကိုကျွန်တော်ရောက်တယ်ရေးကြည့်အောင်အဲ့ရောက်တဲ့အချိန်မှာကျွန်တော်ကိုတော်လုံးချုပ်ပြီးတော့လေးရထားတယ်အခန်းတစ်ခါနဲ့မှာအဲ့စစ်ကြောရေးထုတ်တဲ့အချိန်ကျရင်ကိုတော်လုံးချုပ်ပဲအခန်းထဲနေတဲ့အချိန်နဲ့ကိုတော်လုံးချုပ်ပဲအစာရည်စားဆိုတာမနေ့ကော်ဖီတစ်ခွက်လာတိုက်တယ်မုန်းနှစ်ချက်ကျွေးတယ်ညနေဆန်တို့ခွက်လာတိုက်တယ်အဲ့ဒါပဲအဲ့လိုပုံစံနဲ့ကျွန်တော်စစ်ကြောရေးစခန်းမှာဒုတိယအကြိမ်ကျွန်တော်17ရက်လောက်ကျွန်တော်ဆက်တန်းခဲ့ရတာကိုတော်လုံးချက်နဲ့ကျွန်တော်၄ရက်နေခဲ့ရတယ
်အသက်36နှစ်အရွယ်ဂျွန်ဂလန်ဟာ1990ခုနှစ်များကရန်ကုန်တက္ကသိုလ်ဇီဝဗေဒကျောင်းသားဘဝနှင့်နိုင်ငံရေးလက်ကမ်းစာဆောင်တွေကိုဝင်းဟပြည့်မှုကြောင့်ဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်အမေရိကန်အကာသသူရဲကောင်းဂျွန်ဂလန်ကိုရည်စူးပြီးမိဘတွေကတားဖြစ်သူကိုအင်္ဂလိပ်နာမည်မှေ့ထားတဲ့ဂျွန်ဂလန်ဟာထောင်နှစ်နှစ်ကြာခံပြီး1993ခုနှစ်မှာလွတ်မြောက်ခဲ့သူဖြစ်ပါလေ။သူကသူ့ရဲ့ AAPPB အဖွဲ့အနေနဲ့ပြည်တွင်းရှိနိုင်ငံရေးအကျဉ်းသားဟောင်းတွေအတွက်ငွေကြေးအထောက်အကူတွေအသက်မွေးဝမ်းကြောင်းတင်ဒန်းတွေစိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးအတွက်အကူအညီပေးဖို့ကြိုးစားလျက်ရှိတယ်လို့ပြောပါလေ
။ Even though they released from the prison they couldn't get a job easily.So we try to train them such as
သူတို့ထောင်ကလွတ်တဲ့အချိန်မှာတော့လုံးတစ်ခုခုအလွယ်တကူမရနိုင်ပါဘူးအဲဒါကြောင့်သူတို့ကိုကွန်ပျူတာသင်တန်းတွေအင်္ဂလိပ်စာသင်တန်းတွေတက်နိုင်အောင်ကျွန်တော်တို့လုပ်ပေးပါတယ်အလုပ်ရအောင်လို့ပေါ့လို့ကိုဂျုံကလင်းကပြောသွားခဲ့တာပါ2005ခုနှစ်မှာနိုင်ငံရေးကျင်းသားဟောင်းတွေရဲ့သာသမီ85ယောက်ကိုပညာရေးကုန်ကျစရိတ်တွေအတွက် ABP ကအထောက်ပံ့ပြုခဲ့ပါတယ်ဒီနှစ်မှာတော့ ကျောင်းသားနေရာကိုပညာသင်ထောက်ပံ့ကြီးပေးဖို့မျှော်လင့်ကြောင်းကိုကျွန်ကလင်းကပြောပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကိုဒိမတ်အစိုးရနဲ့အမေရိကန်ပြည်ထောင်စုအခြေစိုက်NED အဖွဲ့တို့ကရံမုံငွေတစ်စိတ်တပန်းအထောက်အပံ့ပြုနေကြပါတယ်။ဒီအသင်းရဲ့ရုံးခန်းသေးလေးဘေးနားမှာတော့ကြာခန်းတစ်ခုရှိပါတယ်။ဒီကြာခန်းကနေတဆင့်မြန်မာနိုင်ငံရေးအကျဉ်းသားဟောင်းဖွင့်
ထုံးဖြူတုတ်ထားတဲ့နိုင်ငံတွေမှာခေတ်ပင်မြန်မာနိုင်ငံရေးတမိုင်းကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကိုချိတ်ဆွဲထားပါတယ်။ရှီလေးလုံဒီမိုကရေစီလိုလားစံတပြမှုကြီးကိုမြန်မာစစ်တပ်ကနှိခုတ်ခဲ့ပုံတွေလက်ရှိနိုင်ငံရေးအကျဉ်းသားတရား50ကျော်ရဲ့ဓာတ်ပုံတွေလည်းပါဝင်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုခတ်ထားတဲ့တန်ချီချင်းလက်ထိတ်တွေနှိမ့်ဆက်ညှဉ်းပန်းပု
ေးကိုမိနစ်20ပဲအပြင်ဖက်ခွင့်ရတယ်လို့ပြကန်းကိုလာရောက်ကြည့်ရှုတဲ့ဧည့်သည်တွေကိုကိုဂျွန်ကလင်းကရှင်းပြပါတယ်။မနေ့ပိုင်းမှာတစ်ချိန်နဲ့ညနေပိုင်းမှာတစ်ချိန်ပဲအပြင်ထွက်ရပါတယ်တဲ့။တိုက်ခန်းတွေဟာအနံ့အသက်အင်မတန်ဆိုးကြောင်းဟောင်းနှွမ်းနေတဲ့အင်တာစနစ်နဲ့ထောင်တွင်းအစားအစာညံပြင်းမှုတွေကြောင့်ယောဂဗျာဖြစ်ပေါ်မဲ့အန္တရာယ်အများရှိနေကြောင်းသူကဆက်ပြောပြပါတယ်
။ We only receive 2 meals per day for our lunch, rice, bean soup.
ဒီနေ့နှစ်ကြိမ်ပဲကျွန်တော်တို့ကိုကျွေးတယ်။နေ့လယ်စာအတွက်စံချန်းပဲဟင်းနဲ့ငပိ။ညစာအတွက်တာလဘောဟင်းစံချန်းနဲ့ငပိတွေပဲကျွေးတယ်။ကြာသပတေးနေ့တိုင်းအသားတုံးရတယ်။အဲ့ဒါကသုံးအောင်စားပဲရှိတယ်။ပြီးတော့ဒီဘက်ကိုတစ်ကြိမ်ပဲကြက်ဥတလုံးရတယ်။ကဲဒီလိုအစားအသောက်တွေနဲ့ဘယ်လိုလုပ်ပြီးနှစ်ပေါင်းများစွာကျွန်တော်တို့အသက်ရှင်နေမလဲလို့ကိုဂျွန်ကလင်းနဲ့ပြောပြသွားတာပါ
။နိုင်ငံရေးကျင်သာဟောင်းဂျွန်ကလင်းဆိုရ1988နဲ့2006ခုကြာမြန်မာကျင်သာဟောင်းတွေတိတ်ဆိတ်နှစ်ပတ်ခံရမှုနဲ့ဆင်းရဲတဲ့နေထိုင်မှုကြောင့်တည်ဆုံးခဲ့တဲ့နိုင်ငံရေးအကျဉ်းသားပေါင်း125ဦးရှိသွားပြီလို့သိရပါတယ်။မြန်မာနိုင်ငံရေးအကျဉ်းသားတွေရဲ့ခုလိုဒုက္ခခံစားမှုကြောင့်နှိုးကျမှုရရှိစေဖို့ AAPPB ရဲ့ပူးတွဲတွေ့ရင်မှုအပြင်အချိန်ကနိုင်ငံရေးအကျဉ်းသားဟောင်းရဲဖြစ်ခဲ့သူကိုဘိုဂျီဟာအခုဆိုအမေရိကန်ပြည်ထောင်စုမှာမိုင်ခရန်ထောင်နှစ်ရှိခီးထွက်ပြီးပြည်နယ်6နေကကောလိငယ်တက္ကသိုလ်ပေါင်း14ခုတို့မှာတော်ရောက်ကလက်ရှိနိုင်ငံရေးပြဿနာတွေအကြောင်းလူခွေရေးအခြေအနေတွေအကြောင်းကိုလက်လေဟောပြောလေရှိပါလေအဲ့ဒီခီးစဉ်ကို US Campaign for Burma အမေရိကန်ပြည်ထောင်စုမြန်မာအရေးလှုပ်ရှားမှုအဖွဲ့ဝင်တွေကစီစဉ်ပေးခဲ့တာဖြစ်ပါလေ
အကျဉ်းသားတွေကိုလွတ်ပေးဖို့နိုင်ငံတကာကဖိအားတွေပေးနေတယ်နဲ့နိုင်ငံရေးအကျဉ်းသားအများအများကိုဆက်ဖမ်းထားစေပဲရှိတယ်လို့တန်တမန်တွေလူခွေရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကဆိုပါတယ်စစ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးမဲ့အခြေလက္ခဏာလုံးဝမပြပါဘူး။အဲဒီလိုလွှတ်ပေးမဲ့အစားဒေါ်ဆန်းစုကြည်နဲ့ဥတည်ဦးအပါအဝင်ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့နေအိမ်အကျယ်ချုပ်တက်တန်းတွေကိုတော့ထပ်တိုးခဲ့တယ်